မရဦးသိန်းစိန်အစိုးရသည်လက်ထက်မှာမီလာရုံးကပြစ်ဒဏ်တစ်နှစ်လျှော့ပေါက်ပေးတာရှိပြီးဒီလာရဲမှာလူငင်းချမ်းသာခွင့်ပေးခဲ့ပါတယ်။ဒီနှစ်ကြိမ်စလုံးဟာထွေထွေလူငင်းချမ်းသာခွင့်ပုံစံမျိုးမဟုတ်တဲ့အကြောင်းနိုင်ငံရေးအကျဉ်းသားလူမျိုးရေးလက်မှတ်ရေးထိုးလှှရှားမှုကိုဥဆောင်သူတူဖြစ်တဲ့ကိုတိုးကျော်တိုင်ကပြောပါတယ်။
ဆီလူငင်းချမ်းသာခွင့်ပုံစံမျိုးမဟုတ်တဲ့အခါကျတော့နိုင်ငံရေးအကျဉ်းသားတစ်ထောင်ကျော်ခန့်ဆက်လက်ပြီးတော့ပြန်ရှိနေသေးတယ်ပေါ့နော်။အဲ့တော့အဲ့ဒီနိုင်ငံရေးအကျဉ်းသားတစ်ထောင်ကျော်ခန့်ဆက်လက်လွတ်မြောက်လာဖို့ရာအဲ့ဒါကျွန်တော်တို့ကနေပြီးတော့ဒီနိုင်ငံတော်သမရရဲ့နောက်ပြီးတော့စံကမဟာနာယကအဖွဲ့ရဲ့နောက်ပြီးတော့မြို့သားလူခွင့်ကော်မရှင်ရဲ့ကိုဆက်မှန်ပြီးတော့ဒီလူငင်းချမ်းသာခွင့်အမိန့်ဆက်မှန်ထုတ်ပြန်ပေးဖို့ရဲ့နောက်စံကမဟာနာယကအဖွဲ့ကိုခြားတော့ကျွန်တော်တို့ကဒီရောက်စုမြန်မာနိုင်ငံသူ့ရအဖွဲ့ကိုတိုက်တွန်းနှားချပေးဖို့ရဲ့နောက်လူခွင့်ကော်မရှင်ကြတဲ့အခါကျပထမတစ်ချိန်ဒီအခု6359ဦးကဒါလူခွင့်ကော်မရှင်ကနေပြီးတော့မေတ္တာရပ်ခံတဲ့အတွက်ကြောင့်ထုတ်ပေးတာဆိုတော့လူခွင့်ကော်မရှင်ကိုလည်းဆက်မှန်ပြီးတော့တိုက်တွန်းပေးပါဆိုပြီးတော့ကျွန်တော်တို့ကစီစားရေးတာပါ
မြန်မာနိုင်ငံတဝန်းကအကျဉ်းဆောင်လေးမှယုံကြည်ချက်ကြောင့်အကျဉ်းကျခံနေရသူဒါမှမဟုတ်နိုင်ငံရေးအကျဉ်းသား1300လောက်ရှိတဲ့ထဲကလူငင်းချမ်းသာခွင့်အမိန့်နဲ့200ကျော်ပြန်လွတ်မြောက်လာပြီး1000ကျော်ဆက်လက်အကျဉ်းကျခံနေရတော့မှာဒါပေမဲ့ဒီနိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းနေရထိုင်ရတဲ့ဘဝဟာအရင်နဲ့မတူပုံကိုကိုတိုးကျော်လိုင်းက
ဘာနာသိန်းကြီးကကာလတွေဖြစ်တဲ့88-89ကာလတွေတော်တော်လေးခက်ခဲကြမ်းတမ်းခဲ့တဲ့98-99ဒီဘက်ကာလတွေပေါ့နော်ရင်စောပိုင်းကာလတွေနဲ့စာရင်တော့ဒီဘက်ကာလတွေကတော်တော်လေးအဆင်ပြေတယ်ဆိုတာမျိုးတော့ပြောတင်ကြရပါတယ်ကောင်းလာပိုင်းဒီဘက်ကလည်းဖွင့်ရေးလေးတွေနဲ့ပတ်သက်ပြီးတော့လိုက်ရောမှုလေးရှိတယ်ကျွန်တော်တို့ကဆိုရင်စာဖတ်ခွင့်နေပါလိမ့်မရဘူးလေအခုနောက်ပိုင်းမှာတော့စာပြေဝင်ဖတ်ခွင့်ရတယ်ဂျာနယ်တွေမဂ္ဂဇင်းတွေကိုဖတ်လို့ရတယ်ဒီလိုအနေအထားမျိုးလေးတွေတော့သူတို့ပြောကြတာရှိပါတယ
်ဒီလိုရေပုံရသဘောမျိုးတိုးတက်လာတာရှိပေမဲ့
အချိန်ခွင့်ရေးတွေဖြစ်တဲ့အခုကျန်းမာရေးစောင့်ရှောက်မှုတွေကတော့ဒီနေ့အချိန်ကြီးအားနည်းနေသေးပေါ့နော်ကျန်းမာရေးစောင့်ရှောက်မှုရဲ့နောက်ကျွန်တော်ရေပန့်ရှင်းမှုဒီနေ့လာကိစ္စနဲ့ဒီတခြားပေါ့နော်ကျဲလက်ကလေးရတော့သူအားနည်းနေသေးတာလေးတွေလည်းအများကြီးတော့ရှိနေပါသေးတ
ယ်။အဲမကြီးနဲ့တချို့ကိစ္စတွေမှာမတိုးတက်ပေမဲ့ရေပုံရအဖြစ်တိုးတက်လာတာကလည်
း ICRC ကနေပြီးတော့ဒီမြန်မာနိုင်ငံကျင်းထောင်တွေကိုဟိုတကြိမ်ပေါ့ဆွေးဆေးပြီးနောက်ပိုင်းမှာတော့ကျင်းထောင်တွေရဲ့အခြေအနေရေပုံရသဘောတိုးတက်လာတာတော့ဒါရှိပါတယ်။ဒါ ICRC ရဲ့ကျေးဇူးကြောင့်လို့ကျွန်တော်တို့ပထမအဆင့်ပြောရပါလိမ့်မယ်။ဒုတိယအချက်ကတော့ရှေးဒီဆက်ဆက်ထောင်ကြခဲ့တဲ့ကျွန်တော်တို့ရဲဘော်ရဲဘက်တွေကလည်းထောင်ထဲမှာတချို့ကြိုက်ပွဲပေါင်းများစွာပေါ့အခွင့်အရေးနဲ့ပတ်သက်ပြီးတော့တောင်းဆိုမှုတွေကြိုက်ပွဲတွေများစွာဆင်နွှဲခဲ့ရပါတယ်အများကြီးလည်းထောင်ထဲမှာပြည့်စပ်ခဲ့ရပါတယ်အရိုက်ခံအနဲ့ခံကျွန်တော်တို့လည်းအရိုက်နဲ့ခံခဲ့ရတဲ့အချိန်မှာပြင်ဆင်များစွာလဲနေခံကျွန်တော်တို့လည်းပါခဲ့တာအဲ့လိုမျိုးရင်းနှီးပြီးတော့တောင်းဆိုခဲ့တဲ့အတွက်ကြောင့်လည်းပဲပါပါတယ
်ထောင်ထဲမှာဘယ်လိုအခြေအနေရှိရှိပြင်ပကဘာမှာတိုင်းပြည်ကျွရွရွအကျိုးတစ်မျိုးမျိုးဆောင်ရွက်နိုင်ခြင်းထောင်ထဲမှာအလဲဟာပအချိန်ကုန်ဆုံးရတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလွတ်မြောက်ဖို့မြစ်တာရပ်ခံရတာဖြစ်ပြီးအားလုံးလွတ်မြောက်ဖို့မျှော်လင့်နိုင်ပါသလား
ဒါတော့ပြောရတော့ခက်တာပေါ့ဥပမာပေါ့ဗျာအခုလက်ရှိအနေအထားမှာတော့နိုင်ငံရေးအနေအထားကလည်းအရေးတစ်ခုကိုကူတည်နေတဲ့အနေအထားဆိုတော့ပြည်သူလူထုရဲ့စံတာနဲ့ပြည်သူလူထုရဲ့အသံကိုအရင်ကအစိုးရတွေချက်တော့ယခုအစိုးရကပို့ပြီးတော့ဒလေးဒစားနားထောင်ပြီးတော့ပို့ပြီးတော့အပြည့်အစုံတုံ့ပြန်မယ်လို့ကျွန်တော်တို့ယုံကြည်ပါတယ်
။နိုင်ငံရေးအကျဉ်းသားလွတ်မြောက်ရေးလက်မှတ်ရေးထိုးလှှရှားမှုကိုဥဆောင်သူတူဖြစ်တဲ့ကိုတိုးကျော်လှိုင်ပြောသွားတာပါရှင်။